ရေစိပြဿနာဖြစ်ရှိနေတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာအကြက်တဲကိုဖြေရှင်းဖို့မြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုထိုင်းအစိုးရကထောက်ခံကြောင်းချစ်ပြည်ဝေခင်းစဉ်ဖြစ်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးဝင်းမြင့်နဲ့ကြာသပတေးနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာထိုင်းဝင်ကြီးချုပ်ပရာယွတ်ချန်အိုချာကပြောကြားခဲ့ပါတယ်။ဒါအပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပုံနဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ပုံမှုပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလည်းပရာယွတ်ကချီးကျူးပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့ဒေသခံအတိုင်းဝိုင်းတွေကြားအပြုသဘောဆောင်ခိုင်မာတဲ့ဆက်ဆံရေးနဲ့အချင်းချင်းအပြန်အလှန်ကူညီနိုင်ဖို့အတွက်ဖွံ့ဖြိုးရေးအစီအစဉ်တွေကိုအကောင့်ထည့်ဖော်ရမှာထိုင်းအစိုးရအနေနဲ့အသင့်ပြည့်ရှိနေကြောင်းဝန်ကြီးချုပ်ကဆိုပါတယ်။မြန်မာသမ္မတဦးဝင်းကျင်ဘက်ကတော့ရိုဟင်ဂျာပြည်ထောင်ကိုတိုက်ရိုက်ထုတ်ဖော်ပြောကြားခြင်းရှိခဲ့ပေမဲ့ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးညှင့်တင်ဖို့ကိစ္စပါဝင်ခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရဘက်ကတရားဝင်အတိအမှတ်ပြုထားခြင်းမရှိပါဘူး။ဒါအပြင်ထိုင်းအစိုးရကိုလည်းဘင်္ဂလီလိုပဲခေါ်ဖို့မြန်မာအစိုးရကတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံမှာကျင်းပတဲ့ရှစ်ကြိမ်မြောက်အေယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးညှိပြူဟာထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သုံးရက်ကြာခီးစဉ်ဖြစ်သမ္မတဦးဝင်းမြင့်ကရောက်ရှိနေတာဖြစ်ပါတယ်။ထိပ်သီးအစည်းအဝေးပွဲကိုလာအိုစ်၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်နေကြပါတယ်ရှင်။